အလုတ်ကန်ရှားပါမှုနဲ့တန်ွေတံပိုးဆက်ပြီးကြားနိုင်ခြင်းရှိတာကြောင့်ရွှေကားနဲ့အိမ်ချမ်းမြေဝယ်ယူစုဆောင်သူတွေတိတိတသားပိုများလာပြီးအိမ်ချမ်းမြေနဲ့ကားစည်းတွေထိုးတက်နေတယ်လို့ဒီလုပ်ငန်းလုပ်ကင်နေသူတွေကပြောဆိုပါတယ်လက်ရှိနိုင်ငံရေးအခြေအနေကြောင့်ကာလတစ်ခုအထိဒီလုပ်ငန်းတွေမှာဈေးနှုန်းဆက်တက်နေဦးမယ်လို့လည်းအများကခန့်မှန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ
အခုဇူလိုင်လထဲမှာပဲရွှေကားနဲ့အိမ်ချမ်းမြေဈေးတွေဇက်တိုက်ဆိုသလိုတက်လာနေတယ်လို့ဒီဈေးကွက်ထဲအယောင်းဝယ်လုပ်နေသူတွေကပြောပါတယ်။အမေရိကန်ဒေါ်လာပြင်ပပေါက်ဈေးဒေါ်လာကိုကျပ်3000ကျော်နေတယ်လို့မြေရာတဲ့နိုင်ငံအခြေအနေတွေကြောင့်စီးပွားရေးလုပ်ငန်းတွေတဲမှာဒီလုပ်ငန်းတွေကိုပဲအများစုကစိတ်ဝင်စားလာကြတာပါ။နိုင်ငံခြားငွေရှာပြီးတော့ကျပ်ငွေတန်ဖိုးဆက်ကျနိုင်ခြင်းရှိတဲ့ပြင်ငွေကြေးခွာခြားမှုတွေကြောင့်ငွေအမြောင်အများအိမ်ချမ်းမြေရင်းနှီးမြှုပ်နှံမှုတွေတဲစုပြုံလာတာလို့မြန်မာနိုင်ငံအိမ်ချမ်းမြေဝန်ဆောင်မှုအသင်းရဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ
်။ဒါကြောင့်ကျွန်တော်ကငွေကြေးခေါ်ဆောင်မှုနဲ့စံသွားပြီးတော့အခုကနိုင်ငံရေးအခြေအနေကဟိုတချို့နေရာတွေမှာလည်းပေါ့နော်။နိုင်ငံပေါ်တိုက်ရိုက်ခြင်းမကောင်းတဲ့အခြေအနေရှိတော့အကောင်းဆုံးတချို့နေရာငွေမဲတော့ငွေကြေးပြန်လို့ကြရလေပေါ့။အဲ့ဒီတော့ကြာတော့လေတန်ပြန်နည်းနည်းထုတ်သွားတော့လေပေါ့။ပေါ်ကြတော့ဥမာကတော့သူရဲ့ငွေကငွေမဲဖြစ်နေတယ်ဆိုတော့တိတ်ရတန်နေတော့ကိုပြရမှာလေ။ပြေးနေပြေးလိုက်ပါဦး။ဒီကရောင်းဝယ်အိုက်ကောင်ကပြန်ပြီးတော့ထွက်သွားကြ။ဒီနိုင်ငံရေးအခြေအနေကရောဒီချန်နယ်လို့ပြောပြရင်ဆက်သွင်းကြပေါ့ပါဒီတချို့နေရာတော့တခြားနေရာမှာရင်းနှီးနှုန်းတော့မလုပ်တော့ဘူးလေအခြားနိုင်ငံကဥမာသူစားလို့ investment လုပ်ထားလိုက်တယ်ဆိုရင်စနေကြရင်ကြားမယ်အဲ့ဒါရှုံးမနေမှလည်းသိကြမသိဘူးလေပြီးအင်တာနက်ကြတော့ဒီကတော့တခုတော့ရှိတာပေါ့နောက်ဆယ်နှစ်စောင်းနေကြဝင်နေတာအချင်းကြီးရဲ့ဟောတင်းသားရရတဲ့သက်ရှိပေါ့ချိုးကြတော့လေလူဝင်စီးကားတခုနေနဲ့ကြွားတယ်ရင်းနှီးနှုန်းလာတာပါတော့
ပြီးခဲ့တဲ့ရက်ပိုင်းကလုတ်ခဲ့တဲ့အင်ချမ်းပြည်ဝန်ဆောင်မှုအသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာလည်းအင်ချမ်းမြေဈေးတွေအတက်ဈေးမှာပဲရှိနေအောင်မယ်ဆိုတာကိုအသင်းဝင်တွေကဆွေးနွေးသွားခဲ့ကြပါတယ်။နိုင်ငံခြားငွေကိုထိန်းချုပ်ဖို့အတွက်စစ်ကောင်စီကမော်တော်ယာဉ်ကားတက်တွေတင်သွင်းမှုကိုပိတ်ပင်ထားပါတယ်။အထူးပါမစ်ခွင့်ပြုထားတာကလွဲလို့အများပြည်သူအနေနဲ့ပုဂ္ဂလိကဝယ်ယူတင်သွင်းမှုတွေကိုပိတ်ထားတယ်လို့စစ်ကောင်စီက2022ခုနှစ်ဇွန်လ1ရက်နေ့မှာပြောခဲ့တာပါ။အဲ့ဒီအချိန်ကစပြီးတော့တဖြည်းဖြည်းတက်လာတဲ့ကားဈေးနှုန်းတွေဟာလူလက်တန်းစားတွေတော်မှလက်လန့်မမီတဲ့အခြေအနေဖြစ်လာပါတယ်။ရင်းနှုံးကကျပ်သိန်း200ဝန်းကျင်ရှိခဲ့တဲ့ဂျပန်ကြကားတစ်စင်းရဲ့တန်ဖိုးဟာအခုဆိုလို့ရှိရင်ကျပ်သိန်း500အထက်ကိုရောက်နေပြီဖြစ်ပါတယ်။ရန်ကုန်ဟန်တာဝတီကားပွဲစားတဲ့ကဝေယောင်တူကအခုလိုပြောပြပါရတယ
်။ကားသွင်းမဲမရှိတာရဲ့နောက်တော့ဟို EV ကားတွေကလည်းအခုသွင်းရတာဟိုနည်းနည်းလေးအထက်ကျရဖြစ်နေတော့ဝန်ဟိုဝင်ရမယ့်ဥစ္စာမဝင်ဘူးဖြစ်နေတော့အဲ့ရှိရကားတွေကတက်လာ။ဘယ်သာလို့ပြောဆိုတော့900ပတ်ချလဲပေါ့လေ။အဲ့ G စစ်တို့ဆိုရင်အလုံး900ပေါ့လေပေါ့။ Inside တို့ပြောဆိုရင်အဲ့တိုင်းပဲဟို600ညီပါးရေဖြစ်ကုန်တော့600နောက်မော်ဒယ်ပြင်း2012လို့ပြောဆိုရင်900ရေဖြစ်ကုန်အဲအရင်တော့ဆိုတော့ဘာမှမရှိဘူးလေ300ပတ်ချလဲအများဆုံးက350သူတို့အဲကားစင်းလို့မရှိနေချင်းကတော့တက်နေပါပေါ့
ကားဝယ်ရောင်းတချို့ကတော့ဈေးနှုန်းတွေတက်နေတာကကားတက်သွင်းခွင့်ပိတ်ပင်တာထက်နိုင်ငံခြားငွေတန်ဖိုးတက်နေတာကအဓိကအကြောင်းရင်းဖြစ်တယ်လို့မြင်ကြပါတယ်ရွှေဈေးကတော့ကမ္ဘာရွှေကတောင်းစကိုအမေရိကန်ဒေါ်လာ1900ဝန်းကျင်ကနေနှစ်ပတ်တွင်းမှာ1960ဖြစ်လာပါတယ်။ဒါကြောင့်မို့ပြည်တွင်းမှာလည်းရွှေဈေးတွေတက်နေပြီးတော့ပြပတင်ပို့မှုကိုခဏရပ်ထားတယ်လို့မြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းသိပေးထားပါတယ်။ရွှေလုံငန်းရှင်များအသင်းရဲ့ရွှေတစ်ကြက်သားရည်ညွှန်းဈေးကကျပ်23သိန်းကျော်ပဲရှိပေမဲ့ပြပဈေးကမှာတော့ကျပ်သိန်း30အထက်မှာအယောင်းဝယ်လုပ်နေပါတယ်ခင်ဗျာ။